မ္ဘောဒီးယားနိုင်ငံတွင်ကတိုက်ခိုက်ပါတီဖြစ်တဲ့ကမ္ဘောဒီးယားမျိုးသားကတိပါတီ CNRP ကိုဖျက်ချပြီးပါတီဝင်118ယောက်ကိုလည်းနိုင်ငံရေးလက်ခွင့်9နှစ်ပြည့်ဖို့တရားရင်ကျုပ်ကဒီနေ့ဆုံးဖြတ်လိုက်ပါတယ်။တိုက်ခိုက် CNRP ပါတီကအစိုးရကိုဖြုတ်ချဖို့ကြိုးပမ်းနေတယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကတရားစွပ်စွဲရာကိုတရားသူကြီး၉ဦးပါတရားရင်ကျုပ်ကဒီနေ့ပဲတခဲနဲ့လက်ခံဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားရင်ကျုပ်ရဲ့ဆုံးဖြတ်ချက်ကိုတော့အာဏာရပါတီရဲ့အစိုးရခေါင်းဆောင်သူဖြစ်တဲ့တရားသူကြီးချုပ်ဒစ်မွန်တီကကြေညာခဲ့တာပါ။ရှင်းနေတဲ့တော်တော်ရွေးကောက်ပွဲကိုရှင်းပါဖို့ရှင်းနေချိန်မှာပဲဝန်ကြီးချုပ်ကိုဝေဖန်သူတွေပေါ်အာဏာပိုင်နဲ့နှိမ့်နှင်းနေရမှာအခုနောက်ဆုံးအတိုက်ခံပါတီကိုဖြစ်သိမ်းရတာလည်းဖြစ်ပါတယ်။တိုက်ခိုက်နေပေါ်နှိမ့်နှင်းမှုတွေမှာတော့အာဏာရ CNRP ခေါင်းဆောင်ကန်ဆိုကာကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ပါတီရဲ့လွှတ်တော်ကိုယ်စားလှော်လာတယ်နိုင်ငံကသိရှောင်ခဲ့ကြရတာပါလွတ်လပ်တဲ့ဒင်းစာပြန်ဖြစ်တဲ့ကမ္ဘောဒီးယားဒေလီကလည်းအခွန်ရှောင်မှုနဲ့ထုတ်ဝေသူတွေကိုအေးအေးယူပေးတဲ့အတွက်ပြစ်ခဲ့ရပါတယ်ဒင်းစာထုတ်ဝေသူတွေကတော့ဆွဆဲချက်တည်းရမမှန်ကြောင်းငင်းဆန်ထားကြတာပါ1985ခုနှစ်ခေတ်ကဝန်ကြီးချုပ်တောင်းယူထားတဲ့ဟွန်ဆန်ရဲ့ပါတီကတော့2013ခုနှစ်မှာနောက်ဆုံးချိန်ချင်းပါတဲ့ရွေးကောက်ပွဲမှာရှုံးလူနီပါအခြေအနေနဲ့ကျင်းပရပါတယ်